တရားဥပဒေစိုးမိုးမှုလျော့ရဲနေတဲ့ဖားကန်ကကျောင်းမြတ်ဒူးဖော်ရေးလုပ်ငန်းမှာအခြေခံကြကြပြုပြင်ပြောင်းလဲရေးလုပ်ဖို့လိုအပ်ချက်တွေရှိနေတယ်ဆိုတာတိုက်တွန်းကြတဲ့အကြောင်းကိုတင်ပြချင်ပါတယ်ကျွန်တော်ညံဝင်းအောင်ပါခင်ဗျာမြေပြိုပြီးလူအစုပြုံလိုက်တည်ဆုံနေရတဲ့ကချင်ပြည်နယ်ဖားကန်ကျောက်စိမ့်နယ်မြေမှာတရားဥပဒေစိုးမိုးရေးနဲ့လူသားတွေရဲ့အသံအနေကိုအကာအကွယ်ပေးနိုင်ဖို့ဆိုရင်ဖွဲ့စည်းပုံပြင်ဆင်ရေးကိုအလေးထားလှုပ်ဆောင်ဖို့လိုမယ်လို့ဝေဖန်ထောက်ပြမှုတွေရှိနေတာပါဒီဖြစ်ရပ်တွေကိုလက်ရှိအစိုးရကထိရောက်စွာကင်တွယ်ဆောင်ရွက်နိုင်ခြင်းမရှိသေးတာကဘာကြောင့်ပါလဲပြည်သူ့ရှေ့ဆောင်ပါတီရဲ့ဥက္ကဋ္ဌလည်းဖြစ်ကိုတိုင်ကလည်းကြောက်မြေရနာထိတ်တန်းလုပ်ငန်းရှင်တူဦးဖြစ်သူရန်ကုန်တိုင်းတကုံမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါက်တာဒေါ်သက်သက်ခိုင်ကတော့ဖွဲ့စည်းပုံပြင်ဆင်ရေးကိုလုပ်နိုင်မှသာပြည်လည်မှုတွေရလာနိုင်လိမ့်မယ်လို့ထောက်ပြပါတယ
်တိုင်းရင်းသားဒေသတွေမှာတယံဇာတထွက်တာများတယ်ပြီးလို့ရှိရင်ဒီတိုင်းရင်းသားဟိုလက်နက်ကင်တွေရှိတယ်ပေါ့နော်ရှိတဲ့အခါကျတော့တချို့နေရာတွေကတိုင်းရင်းသားလက်နက်ကင်တွေစိုးမိုးတဲ့နေရာဖြစ်တယ်ဟိုဒါကလည်းတိုင်းရင်းသားတွေဘာကြောင့်လက်နက်ကင်တာလဲဟိုဖက်ဒရယ်ကိုလိုချင်လို့လက်နက်ကင်ကြတာပေါ့နော်ဖက်ဒရယ်လို့ပြောလို့ရှိရင်လည်းပြည်အောင်စုအစိုးရနဲ့တိုင်းဒေသကြီးပြည်နယ်အစိုးရတွေကြားထဲမှာအတိအကျပြတ်သားတဲ့အာဏာခွဲဝေမှုတွေရှိရမယ်ပြီးလို့ရှိရင်ဖက်ဒရယ်လို့ပြောလို့ရှိရင်တော့ဒီ power sharing ပြီး resource sharing ပေါ့ရှင်ဒီတဘာဝတရားဇာတပဲဖြစ်ဖြစ်ဒီအရင်းနှီးခွဲဝေမှုတွေအတိအကျရှိရမယ်ပေါ့နော်။နောက်အဲ့ဒါကြောင့်မလို့ဒီကိစ္စတော့ဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ခြင်းနဲ့ပို့ပြီးတော့မှစိုက်ပါလေရှင
်။ NLD အစိုးရလက်ထက်မှာကြောက်စိမ့်2ဖော်ခွင့်လောက်ွက်တချို့ကိုပိတ်ပင်ခဲ့ပြီးတချို့ကုမ္ပဏီတွေကိုသက်တမ်းဆက်တိုးမပေးတော့ပဲရှိခဲ့ပေမဲ့ဖားကန်ပြည်ထနာဟာစစ်တပ်ပိုင်ကုမ္ပဏီတွေဒါမှမဟုတ်စစ်တပ်နဲ့ပတ်သက်ဆက်နွယ်နေတဲ့ကုမ္ပဏီတွေကတနည်းတစ်ဖုံနဲ့ကြောက်စိမ့်2ဖော်ခွင့်ရှိနေတာကြောင့်မြေစာပုံပြပြီးလူသေးဆုံးတဲ့ဖြစ်ရက်တွေကိုမတားဆီးနိုင်တာလို့ဝါရှင်တန် DC အခြေစိုက်ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌကိုကုံဆန်ကသုံးသပ်ပါတယ
်အာ2008ဖွဲ့စည်းပုံအခြေခံဥပဒေအကြောင်းပါစစ်တပ်ကိုအာဏာအလွတ်အကျွံပေးထားတဲ့ကိစ္စအကြောင်းဒီနေ့ဒီဘယ်အစိုးရဖြစ်ဖြစ်ပေါ့နော်ဘယ်ဒီမိုကရေစီအစိုးရဖြစ်ဖြစ်ဂိုင်းတွင်နိုင်စွမ်းမရှိတာပါဒါဆိုဒီဖက်ကန်ကြောက်တွင်းနေအဓိကတော့စစ်တပ်နဲ့ပတ်နေတဲ့အဖွဲ့အစည်းတွေအများကြီးကိုဒလလလလုံးပိုင်ခွင့်ပေးထားတာလုပ်ငန်းခွင့်လုပ်ွက်အကြီးကြီးတွေကဥပိုင်နဲ့ပတ်သက်ပါတယ်ခင်ဗျအဲဥပိုင်ကစက်တက်နဲ့ပဲဆိုင်တဲ့ကုမ္ပဏီပေါ့နော
်တကယ်တော့တိုင်းသားဒေသတွေကထွက်တဲ့သင်္ယံဇာတ်ထုတ်ယူရေးမှာဒေသခံတိုင်းသားတွေအကျိုးခံစားခွင့်ပြန်ရနိုင်ဖို့ဥပဒေပြဋ္ဌာန်းမှုရှိမှသာတရားဥပဒေစိုးမိုးရေးနဲ့ငြိမ်းချမ်းရေးကိုဖော်ဆောင်နိုင်မှာဖြစ်တယ်လို့ဒေါက်တာသက်ခိုင်ကမြင်ပါတယ
်အခုလဲကျွန်တော်တို့ဒီအစိုးရလက်ထက်မှာဒီမိုကရေစီဖက်ဒရယ်ပြည်တော်စုကိုသွားမယ်ဆိုတော့ဒီနိုင်ငံရေးဆွေးနွေးပွဲတွေကနေရထားတဲ့နော်ပုံသဘောတူညီချက်တစ်ခုဟာရှိမိတယ်။ကျွန်တော်တို့ဒီဖွဲ့စည်းပုံလို့ပြောလို့ရှိရင်ဒီမိုကရေစီပုံပြီးတော့မှအရှင်းတန်အောင်ပြင်ဆင်ရစရာတွေရှိတယ်။ပြီးလို့ရှိရင်ဖက်ဒရယ်ဘက်ပုံပုံပြီးတော့မှအကောင့်ထက်ပေါ်သွားတဲ့ဖွဲ့စည်းပုံပြင်ဆင်ခြင်းမျိုးကိုကျွန်တော်တို့ကလုပ်ဖို့လိုအပ်နေတာဖြစ်ပါလေရှင်။နောက်အဲ့ဒါတွေကတော့ဥပဒေစိုးမိုးခြင်းဖြစ်တဲ့အတွက်ဟိုတိုင်းရင်းသားလက်နက်ကိုင်တွေနဲ့အစိုးရတွေရဲ့အခြေအမှငြိမ်းချမ်းရေးရှိရမယ်။ဒီဖက်ဒရယ်ဘက်ကိုဦးတည်တဲ့ဖွဲ့စည်းပုံပြင်ဆင်ခြင်းပေါ့နော်။ဒါတွေလက်ရှိနေရမှာဖြစ်ပါလေရှင်
။ဖားကန်ဒေသတစ်ဝိုက်မှာမြန်မာတပ်မတော်ကသာမကကချင်လက်နက်ကိုင် KIA အဖွဲ့ရဲ့ဩဇာလွှမ်းမိုးမှုလည်းရှိနေတာပါ။ဒါနဲ့ပတ်သက်ပြီးကိုကုံဆန်ကအခုလိုထောက်ပြပါဗျ
။ KIA ကတော့ကချင်လူမျိုးတွေရဲ့ကိုစားပြုတဲ့အစိုးရတရက်အနေဖြင့်ခံယူထားရဆိုသူတို့ကနေပြီးတော့1960-90တွေကလေးတွေကိုအခုတောက်နေရပါလား။ဒါပေမဲ့ဒီငင်းချဲရဲ့ယူပြီးတဲ့နောက်ပိုင်းတော့ KIA ကနေပြီးတော့သူတို့လွတ်လပ်လပ်အမျိုးအုပ်ချုပ်ဒါတို့ကတော့မရှိတော့ဘူးကျွန်တော်ကတော့တိတိလောက်ကတော့ဥပိုင်စတင်ကလေးကတော့ဒီလိုဘူဒိုဇာတွေနဲ့ရောအေကယာချီမှတွင်တူးလာတော့တော့ဒီလိုမျိုးစလာပါပြီဗျဥပိုင်ဆိုတာစစ်တပ်ရဲ့ကုမ္ပဏီပေါ့နော်အဓိကသူတို့မှာကတာဝန်အရှိဆုံးပဲဘာလို့ဆိုတော့ဘက်ကမှ၆ဆင်းတူးလို့မရဘူးပတ်မင်းရောအကုန်လုံးပုံသွားပြီပုံသွားနေတဲ့အချိန်မှာဘာလို့ဒီလိုကြောက်တူးမှလူတွေတည်နေရလဲဆိုတော့အဲ့မှာရှိတဲ့အာမြောက်ပိုင်းတိုင်းဒူဟာမှုဖြစ်ပြပေါ့နော်သူတို့ကလည်းပြီးတော့အခွင့်အရေးပေးထားတယ်ဆိုတော့ဆက်လက်တူးလို့ရတာပေါ့သူတို့နဲ့ပတ်သက်နေဆိုတော့အစိုးရကလည်းဘာမှပြောလို့မရဘူးစစ်တပ်ကလည်းလှုပ်ချင်ရာလှုပ်နေတဲ့အပိုင်းကြီးအများကြီးရှိပါတယ
်ပြီးခဲ့တဲ့ရက်ပိုင်းတွင်ဖားကန်ဒေသမှာမြေစာပုံပြိုပြီးရေမစေးကြောက်ရှာသူ200နီးပါးတေဆုံးခဲ့ရပြီးနောက်ထပ်မြေစာပုံပြိုမဲ့အန္တရာယ်တွေရှိနေတဲ့အတွက်အဲ့ဒီဒေသမှာနေထိုင်တဲ့ဒေသခံတွေကြာစိုးရိမ်နေကြပါတယ်ခင်ဗျာ